လာမယ့်၃ဘတ်အတွင်းမှာဂါဇာစစ်ပွဲနဲ့ပတ်သက်ပြီးအစီအစဉ်တစ်မချမှတ်နိုင်ရင်အစ္စရေးနိုင်ငံရဲ့အဖွဲ့ဝင်၃ဦးပါစစ်ဝင်ကြီးအဖွဲ့ကနေနှုတ်ထွက်သွားမယ်လို့မျှတတဲ့နိုင်ငံရေးအမြင်ရှိသူလို့ယူဆခံရတဲ့ဘယ်နီဂန့်စ်ကစနေနေ့ကချိန်ချောက်လိုက်ပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုအတွက်သူ့အစိုးရဖွဲ့တွေကလက်ရစုံမဟာမိတ်တွေကိုပုံမအားကိုးလာရမယ့်အနေအထားဖြစ်သွားပါတယ်။ဒါဟာဂါဇာစစ်ပွဲ၇လကြာလာချိန်မှာဟာမတ်စ်ဘက်ကအော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းဖမ်းသွားတဲ့ဒဇာဂန်တွေပြန်လွှတ်ရေးအပါအဝင်ရီမန်ချက်တွေမပြီးမြောက်သေးတဲ့အစ္စရေးရဲ့ခေါင်းဆောင်ပိုင်းအတွင်းအကွဲအပြဲတွေကိုတိုးမြင့်လာစေတာလည်းဖြစ်ပါတယ်။ဂန့်စ်ကဒဇာဂန်တွေပြန်လွှတ်ရေးဂါဇာမှာဟာမတ်ဆိုးမိုးအုပ်ချုပ်နေမှုကိုအဆုံးသတ်ရေးဂါဇာကမ်းမြောင်ဒေသတစ်ခုလုံးကိုစစ်မဲ့ဆုံးဖြစ်ကျင်ညာနိုင်ရေးနဲ့ရပ်သားရေးရာနိုင်ငံတကာစီမံခန့်ခွဲရေးအဖွဲ့တစ်ခုထူထောင်ရေးတို့ပါဝင်တဲ့အချက်6ချက်ပါအစီအစဉ်ကိုအဆိုပြုထားပါတယ်။ဒါ့အပြင်ဆော်ဒီအာရေဗျနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်စေဖို့ကြိုးပမ်းမှုတွေကိုလည်းထောက်ခံထားပါတယ်။ဒီအစီအစဉ်တစ်ကိုဇွန်လ၈ရက်နေ့နောက်ဆုံးထားမထောက်ခံရင်အစိုးရအဖွဲ့ကနေနှုတ်ထွက်သွားမယ်လို့ဂန့်စ်ကပြောပါတယ်။စီဥစီချုပ်ဟောင်းနဲ့ကာဝဲဝင်ကြီးဟောင်းလည်းဖြစ်တဲ့ဂန့်စ်ဟာနေတန်ညာဟုရဲ့ကာလကြာရှည်နိုင်ငံရေးပြိုင်ဘက်ဖြစ်ပြီးသူသာအစိုးရအဖွဲ့ကနေထွက်သွားခဲ့ရင်အပြစ်ခတ်ရေးစိမ်းနဲ့တစားကန်လွတ်မြောက်ရေးစိတ်ဆက်ညှိနှိုင်းမှုတွေမှာပိုပြီးခက်ခဲသွားစေမှာဖြစ်ပါတယ်ခင်ဗျာ။